မြန်မာစစ်တပ်အတွက် SU-30 တိုက်ခိုက်ရေးဂျက်လေယာဉ်တွေနဲ့ရက်130လေ့ကျင့်ရေးတိုက်လေယာဉ်တွေကိုအစီအစဉ်တိုင်းစက်ပို့သွားမယ်လို့ရုရှားစစ်ဖက်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီအကြီးအကဲက Interfax သတင်းဌာနကိုပြောခဲ့တဲ့အကြောင်း Reuters သတင်းမှာဖော်ပြပါတယ်မြန်မာစစ်တပ်အတွက်တိုက်လေယာဉ်တွေပါဝင်စစ်ဖက်ဆိုင်ရာစစ်လက်နက်ပစ္စည်းတွေကိုပို့ပေးသွားဖို့နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းရုရှားနိုင်ငံပိုင်လက်နက်အရောင်းအဝယ်လုပ်ငန်း Rosoboron Export အကြီးအကဲ Alexander Mikhail ကလည်းဗုဒ္ဓဟူးနေ့ကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြသူတွေအပေါ်အကြမ်းဖက်အင်အားသုံးနှိမ်နင်းနေဆိုပြီးမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းရောင်းချထောက်ပံ့တာတွေရပ်ဆိုင်ဖို့လူခွင့်ရေးအဖွဲ့တွေနဲ့အနောက်နိုင်ငံတွေကတောင်းဆိုနေပေမဲ့ရုရှားကတော့မြန်မာနဲ့စစ်ဖက်ဆက်ဆံရေးကိုတိုးချဲ့လာနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားခီးစဉ်အတွင်းမြန်မာနဲ့စစ်ဖက်ဆက်ဆံရေးပိုပြီးအကောင်ခိုင်မာအောင်လုပ်သွားမယ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကပြောကြားခဲ့တာပါ။ရုရှားဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်ဖြစ်အောင်ပံ့ပိုးပေးနေတယ်လို့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကဝေဖန်နေကြပါတယ်။နှစ်စဉ်ထောင်နဲ့ချီတဲ့မြန်မာတပ်ဖွဲ့ဝင်တွေဟာရုရှားမှာပညာသင်ယူနေကြသလိုမြန်မာဟာအာရှတိုက်တာအဓိကမိဖက်နိုင်ငံတစ်ခုဖြစ်တယ်လို့ရုရှားနိုင်ငံလက်နက်နဲ့နည်းပညာပိုင်းဆိုင်ရာကုမ္ပဏီ Rostec နဲ့ Rosoboron Expo ရဲ့အကြီးအကဲ Alexandra Mikhail ကဒီရက်ပိုင်းရုရှားနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ MAKS လေးချောင်းပြပွဲမှာပြောဆိုခဲ့ပါတယ်ရှင်။